ဒီမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာအမေရိကန်သမ္မတအိုဘားမားဦးဆောင်ပြုလုပ်မဲ့ Town Hall Meeting လို့ခေါ်တဲ့လူထုနဲ့တိုက်ရိုက်တွေ့ဆုံပွဲမှာပါဝင်နိုင်ဖို့မြန်မာနိုင်ငံကလူငယ်10ဦးကိုရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ရွေးချယ်လိုက်ပြီးဖြစ်ပါတယ်အာဆီယံ10နိုင်ငံကလူငယ်ခေါင်းဆောင်10ဦးစီကိုရွေးချယ်ပြီးတော့သူ့ရဲ့မလေးရှားနိုင်ငံခီးစဉ်အတွင်းဧပြီလ28ရက်နေ့မှာတွေ့ဆုံဖို့သမ္မတအိုဘားမားကအခုလိုဖိတ်ကြားလိုက်တာလည်းဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာအာဆီယံဒေသအတွင်းလူငယ်ပေါင်း400ကျော်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီမှာလူငယ်တွေအနေနဲ့သမ္မတအိုဘားမားကိုဓာတ်ရိုက်မေးခွန်းတွေမေးနိုင်အောင်လည်းစီစဉ်ထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံအပါအဝင်ဒေသအတွင်းတနိုင်ငံချင်းစီကလူငယ်ကိုယ်စားလှယ်စေဦးစီရွေးချယ်ပြီးတော့ဒေတာရင်းကိစ္စတွေကိုသမရနဲ့တွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။မြန်မာနိုင်ငံကိုကိုစားပြုမဲ့လူငယ်စေဦးရဲ့အမည်စင်ရွေးချယ်ခဲ့တာနဲ့ပတ်သက်လို့ရန်ကုန်အမေရိကန်တန်ယုံကပြောခွင့်ရပုဂ္ဂိုလ်အန်ဒရူးလက်ဟီကအခုလိုရှင်းပြပါဗျာ
။ Students from all of the ASEAN nations, including Myanmar, wereallowed to nominate 10 students.
သမရဥပမာနဲ့ Town Hall Meeting လို့ခေါ်တဲ့လူထုနဲ့တိုက်ရိုက်တွေ့ဆုံပွဲလို့ဖို့မြန်မာနိုင်ငံပါဝင်အာဆီယံဖွဲ့ဝင်10နိုင်ငံတနိုင်ငံချင်းစီကနေလူငယ်ကျောင်းသား10ဦးရဲ့အမည်စင်းကိုတင်သွင်းဖို့တောင်းဆိုခဲ့ပါတယ်။အဲဒီကနေမှလူလူချစ်ပြုအဖွဲ့အစည်းတွေပညာရေးနယ်ပယ်မှာလှုပ်ရှားနေတဲ့အဖွဲ့တွေပါဝင်ကြဖို့အများသိအောင်အသိပေးအကြောင်းကြားပြီးလူငယ်လူကြောင်ဦးဆောင်မှုပေးနိုင်တဲ့လူငယ်ကောင်းဆောင်တွေရွေးချယ်နိုင်ဖို့ရှောက်လွှာအားလုံးကိုလက်ခံခဲ့ပါတယ်။ဒါကြောင့်လဲတိုင်းနယ်ပြည်နယ်တည်တည်ကလူမျိုးဘာသာမတူတဲ့လူငယ်တွေပါဝင်ခြင်းထိန်းသိမ်းရေးနိုင်ငံရေးနဲ့လူလူချစ်ပြုနယ်ပယ်တွေမှာလှုပ်ရှားနေတဲ့လူငန်းနယ်ပယ်မတူညီတဲ့လူငယ်တွေကျွန်တော်တို့ရွေးချယ်နိုင်ခဲ့ပါတယ်။ဒီကနေ့မှာပဲသမရရဲ့လူထုနဲ့ဓာတ်ရိုက်တွေ့ဆုံပွဲမှာပါဝင်မဲ့အဲ့ဒီလူငယ်10ဦးနဲ့တွေ့ဆုံခဲ့ပါတယ
်။ American သမရတဦးအနေနဲ့တော့ဒေတာရင်းအရေးကိစ္စနဲ့ပတ်သက်လို့အာဆီယံဒေတာရင်းလူငယ်တွေနဲ့အခုလိုဓာတ်ရိုက်တွေ့ဆုံဆွေးနွေးဖို့စီစဉ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာမြန်မာလူငယ်တွေအနေနဲ့ American သမရနဲ့တိုက်ရိုက်တွေ့ဆုံပြီးတော့သူတို့စိတ်ပါဝင်စားတဲ့အရေးကိစ္စတွေကိုဆွေးနွေးပြောဆိုခွင့်ရမှာဖြစ်တယ်လို့လည်းအန်ဒရူးကအခုလိုပြောပါဗျ။
The embassy does many programs for young people but you know the focus of this is this presidential
ဘယ်ကန်တန်ယုံနေလဲမြန်မာလူငယ်တွေအတွက်အစီအစဉ်မျိုးစုံရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်ကတော့အာဆီယံ10နိုင်ငံကလူငယ်တွေအနေနဲ့သမရဥပမာနဲ့တွေ့ဆုံပြီးမေးခွန်းတွေမေးခွန်းရဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံကိုကိုစားပြုဖို့ကျွန်တော်တို့ရွေးချယ်ထားတဲ့လူငယ်တွေဟာနေပယ်တီးတီးမှာထဲထဲဝင်ဝင်လှုပ်ဆောင်နေတဲ့ဒိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုဥဆောင်လူစေးရှိတဲ့ခေါင်းဆောင်တွေဖြစ်ကြပါတယ်။သူတို့တဦးချင်းစီရဲ့ခေါင်းဆောင်နိုင်မှုအခြေချင်းတွေဒိုင်းပြည်ကိုအကျိုးပြုလို့တဲ့သူတို့ရဲ့စိတ်ဆန္ဒတွေကြောင့်အခုလိုရွေးချယ်ခဲ့တာပါ။
ရန်ကုန်အမေရိကန်တန်ယုံရဲ့ Facebook စာမျက်နှာပေါ်မှာလည်းသမ္မတအိုဘားမားကိုမေးခွန်းတွေပေးဖို့ရေးသားထားတာတွေလည်းတွေ့ရပါတယ်။ဒီမြန်မာလူငယ်10ဦးကဆိုရင်တော့ဧပြီလ25ရက်နေ့မှာရန်ကုန်မြို့ကနေမလေးရှားနိုင်ငံကိုထွက်ခွာมาဖြစ်ပြီးတော့29ရက်နေ့မှာရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာมาဖြစ်ပါတယ်။